ထောင်3300နှစ်ခုနှစ်အေဘီ3ရက်1380လောက်မှာဂျပန်လေယာဉ်အစင်း80လောက်ဟာမန္တလေးမြို့ကိုပစိတိုက်ပုံကျဲခဲ့ပါတယ်အဲဒါဟာဒုတိယအကြိမ်မှာပဲမတ်လ9ရက်လေမန္တလေးနန်းတွင်းကိုဂျပန်ကပုံလာကျဲခဲ့ပါသေးတယ်အခုဒုတိယအကြိမ်မှာတော့စစ်ရေးနဲ့မပတ်သက်တဲ့လူနေရပ်ွက်တွေတဲ့အထိဘုံတွေကျဲယုံတာမကစစ်တပ်တွေနဲ့လည်းပြစ်ခတ်တာကြောင့်တမျိုးလုံးမီးဟုံဟုံတောက်ပြီးလူအသေးအပြောက်ကလည်း ဘက်ကမ်းမှာရှိတဲ့သခိုင်းမင်းဝန်တောင်ရိုးဘက်ပြေးကြတာပေါ့ဆရာမျိုးမငိမ့်တို့မိသားစုကကနဦးအစမှာတော့မိမျိုးကတဆင့်ကြောင်မဲနန်ဟူတောင်းရွာဘက်ကိုပြေးကြပါတယ်နောက်တော့ပိုလုံးညုံပြီးအသွာလာလွယ်ကူနိုင်မဲ့သခိုင်းနဲ့မင်းကွန်ကြားကဝချက်ရောင်ဟာမြောက်ဖက်မင်းကျောင်းအထက်မာကကျောင်းမှာခိုလုံကြပါတယ်မျိုးမအတင်းသားတွေတော်တော်များများကလည်းသခိုင်းတောင်ရုံမှာပဲစစ်ခိုကြတော့တောင်ချင်းနိဗ္ဗိဏကျောင်းမှာမျိုးမအတင်းသားကြီးဥယျင်လေးကလက်ဖက်ဆိုင်ဖွင့်ပါတယ်သူဆိုင်ကလူဆုံလှပါတယ်အမျိုးနဲ့နဲ့လည်းအဆက်ဆက်မပြတ်ဘူးဒီလိုတရင်ကလည်းစုံတယ်စစ်တရင်တွေကိုကြားသိရသူချင်းစုံညပြီးတရင်တွေဖလှယ်ကြတယ်ဒါကြောင့်မနေ့လင်းနာနဲ့တောင်ချိန်နိဗ္ဗိဏကျောင်းကဥယျာဉ်လေးလက်ဖက်ရေဆိုင်မှာစုံညတဲ့သဘောပါမြို့မငင်းကလည်းဝချက်ကနေနိဗ္ဗိဏကျောင်းကိုရောက်လာတတ်တယ်သခိုင်းတောင်ရိုးမှာကူးချီတန်းချီပေါ့တောင်ပေါ်တောင်အောင်တက်ချီတက်ချီပေါ့အေယာဝတီမြေတွင်ငှက်ရစည်းနဲ့စုံကြီးဆန်းကြီးဆိုတော့နေရွက်ကနေဝင်အထိသခိုင်းတောင်ရဲ့အလှကိုရှုလို့မငီးနိုင်အောင်ခံစားရတာပေါ့ဒီမြင်ကွင်းဒီအလှတွေဟာဘယ်နဲ့အမှုပညာရှင်တယောက်ရဲ့ရင်ကိုမလုတ်ခါပဲရှိပါမလဲစာသားလူတွေရလာတယ်တန်စင်လေးတွေရလာတယ်ဒေသွားလေးတွေရလာမယ်ရာသီကလည်းနှွေးဥပေါက်ကလာတောင်ရိုးဘော်ကတစ်ပင်တစ်တော်တွေမှာရော်ရွက်ဝါတွေကလှုပ်လိလှုပ်လေတရဖီရင်ကကန်းကောပိုင်းကျဏ်တွေကလည်းသင်းလို့ရှုံးဝါကြွေတဲ့ဖူးငုံဖူးတံလေးတွေကလည်းပရိဖူးအဆုတ်အညောက်လေးတွေကပြုံလို့ထွက်လို့ညတွင်မှာလဲလှိုင်းလုံးလေးတွေလူးနေတဲ့အပေါ်ငွေကြီးရွှေကြီးလေးတွေလူးလို့ဟိုမှာပဲတဲတောင်မြင်းမှာလဲဟင်းသာမောင်နှံကချစ်ခွန်းတုံတင်လို့ဒါကြောင့်မြို့မှငင်းကစစ်အနိဋ္ဌာယုံတွေမေ့လောက်အောင်လှပတဲ့စကိုင်းတောင်မြင်ကွင်းကိုမန္တလေးသူမန္တလေးသားတွေအထူးသဖြင့်မြို့မှအသင်းသူအသင်းသားတွေရင်းအခုံဆုံးကာလဖြစ်တဲ့စစ်အတွင်းတစ်နှစ်တော့အတာကူးတဲ့နှစ်ဦးဂိမ်းမှန်တွေမှာရေးဖွဲ့ခဲ့တာဖြစ်ပါတယ်စကိုင်းတောင်တချင်းမှာမျိုးမငိမ့်ဟာခြေစင်းပိတ်မှာကိုပဲအတန်းအယအသွာအယစားသားအယကိုပဲတချင်းတစ်ပုတ်စာမျှလှပစွာခံစားဖွဲ့တည်ခဲ့တာကလည်းအမှတ်တရပါဒီတချင်းကိုလေးပါးရီမမြတ်ရင်နဲ့ဓာပြသွင်းခဲ့ပါသေးတယ်ခြေစင်းပိတ်ကိုလေးပါးရီမမြတ်ရင်တီဆိုတဲ့အခါပုံညာရှင်စေဒီတော်အပါစကိုင်းတောင်အထက်နားစီကအခြေတလွားရှုလိုက်ရင်လေအေယာဝရီနတ်ပကြီးစေးစုံကွန့်လီရော့သလားဝဲလျာအတွန့်အတွန့်အလွန်အလွန်ကြက်တည်ဆောင်ပါပေသည်တဲ့အဲနောက်ဒီသချင်းကိုပဲအဆိုတော်ကိုအန်ကြီးကတီဆိုတပ်ပြားသွင်းတော့သခိုင်းတောင်အထက်နားစီကအရှိတလောရှုလိုက်ရင်လေအေယာဝရီဒုဋ္ဌဝရီနတ်ပကြီးစေးစုံတွေကွန့်ရော့လေသလားဝဲလျာအတွန့်အတွန့်နဲ့အလွန်အလွန်သားရပါပေသည်လို့တီဆိုပါတယ်နောက်ပိုင်းပြန်လဲတီဆိုကြသည်မြတ်ကိုအန်ကြီးမူနိုင်ဆိုကြတာပါမြို့မငိမ့်တို့စကိုင်းမှာပဲစစ်ခိုလုံးနေကြလင်းနာနဲ့တောင်ချင်းကနေဘိနာကြောင့်ဥယင်လေးတစ်ဖက်ဆိုင်မှာစုံညာရင်တငယ်ချင်းမိတ်ဆွေတစုအနီးအနားကတည့်ရပင်စိတ်ကိုဆင်းပြီးရေချိုးကြရေကူးကြပါတယ်အဲဒါမှမဟုတ်မြို့မငိမ့်ကသူ့သမီးကြီးမတ်တင်ကြီးမျက်စိတ်ဆင်းပြီးအဝတ်လျှော်တိုင်းအဆောင်လျှောက်အနေနဲ့လိုက်ပါကမျက်စိတ်ရှုခင်းကိုမြင်တွေ့နေကြပါပဲဒီခါမျက်စိတ်မှာမြင်တွေ့နေရတဲ့လူတဘာဝအလုအရှားရှုမြော်ခြင်းကိုစာသားစကလုံးတွေနဲ့အနုစိတ်ချေမုန်းလိုက်ပါတယ်။စကိုင်းတောင်တချင်းမှာတော့တက်ငြိမ်မြင်ကွင်းကျယ်ရှုခြင်းပကြီကကြပေါ။မျက်စိတ်မှာရေးဖွဲခဲ့တဲ့ရေချိုးစေဆိုတဲ့တချင်းကတော့လှုပ်ရှားနေတဲ့မြင်ကွင်းရဲ့အနုစိတ်စုပ်ချက်တွေအလင်းမောင်တွေနဲ့လှုပ်ရှားမှုတရုပ်ဖို့ပကြီကပေါ့။ရေချိုးစိတ်တချင်းမှာဆရာငင်းကအနုစိတ်လိုက်ပုံများကုန်းမော်ကလူပြိုလေးရဲ့ကြွသားအဖုထုထုပြီးခရာချင်းစရာကအစဂျပန်ခေတ်ဆက်ပြာရှားပါလွန်းလို့ရရအမဲစီတွေနဲ့ဖြစ်တယ်လို့ဆက်ပြာချဲပြီးအမြုပ်မထွက်လို့စိတ်တူနေတဲ့အဖွားအိုကရောက်ရက်ခတ်ပြောမြူးနေတဲ့အပြူမာလေးတွေကိုမျက်စိနောက်လို့ဆောင်းမြောင်းပြီးဆက်ပြာကိုရမဲချဆဲဆူလိုက်တဲ့မြင်ကွင်းအထိ ပါဝင်ပါတယ်အလင်းမောင်းနဲ့ပတ်သက်ပြီးညနေချမ်းစီနေကြီးကြီးရောင်ကြီးဆွတ်ဖြန်းကဘာတဝန်းအလှဆန်းကျယ်တဲ့အချိန်မှာရေချိုးစိတ်ကနုမြစ်ပြိုရွယ်ဖူးတစ္ဆလုံးမဲမြမမာလေးတွေရဲ့ရင်ရှားထားတဲ့ညိုညက်ညက်အသားအရည်ကိုရွှေးစည်းတဲ့ဗရမယာနေကြီးနဲ့အသားပနံစားတယ်လို့ပြပြောင်မြောက်စွာအနုစိတ်ဖွဲ့နှွယ်ခဲ့ပါတယ်စကိုင်းတောင်ကြီးအေယော်ရီမြကန်းဘေးမှာဂျပန်ခေတ်ရေချိုးစိတ်မြင်ကွင်းတရပင်စိတ်နဲ့ဇေယဖြူနဲ့ရှင်မြူးရှင်လရှင်မြူးရှင်လနဲ့ဝက်ချက်အစုံအစံကူးခတ်နေတဲ့ငှက်တံပံတွေရဲ့ဤပွဲငှက်ခတ်တံလေးကအစပါအောင်ဆက်ဆူထားတဲ့ရေချိုးစိတ်တချင်းကလည်းသကိုင်းတောင်တချင်းလိုပဲဂျပန်ခေတ်စစ်အတွင်းမှာသင်းပြန့်ကြိုင်လှောက်စွာဖူးပွင့်လာတဲ့ဆရာမျိုးမာငင်းရဲ့ဂီတပန်းနှစ်ပွင့်ပါပဲအားလုံးကိုကျေးဇူးတင်ပါတယ်ကျွန်တော်ဆုငှက်ပါ